ထောက်ချက်ခုနဲ့အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားလိုဝင်ရောက်နှောက်ယှက်ခံမှုနဲ့ပတ်သက်ပြီးစာမျက်နှာ၄၀၄ပါးရှိတဲ့အထူးစုံစမ်းရေးမှုရောဘတ်မူလာရဲ့အစီရင်ခံစာကိုတီးဖြတ်ပြီးထုတ်ပြန်မဲ့အခြေအနေရှိပါတယ်။ ဒါပေမဲ့အထူးစုံစမ်းရေးမှုမူလာရဲ့ကောက်ချက်တွေအပေါ်မှာတော့ကြေကြေပြန့်ပြန့်ဆွေးနွေးမှုတွေရှိခဲ့ပြီးဖြစ်ပါတယ်။ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားအသက်အသွေးနောက်စုံစမ်းစစ်ဆေးမှုကိုဟန်တားနိုင်ရဲ့အတွက်သမ္မတထရန့်ကတရားရေးကိုဟန်တားနှောက်ယှက်ခဲ့တာရှိသလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှုမူလာရဲ့၂၂လကြာစုံစမ်းမှုအသေးစိတ်ကိုအများကစောင့ ါဗျာ။အင်ဂျီရိုပြောခွင့်ရဆာရာဆန်ဒါစ်ကတော့ဒီကိစ္စကသမ္မတထရန့်ကိုထိခိုက်မှာမဟုတ်ဘူးလို့ Fox News Sunday အစီအစဉ်မှာပြောဆိုထားပါတယ်။အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌလွှတ်တော်အမဂျီရိုနာဒဲလ်ကတော့ရှိနေချုပ်ဘာအနေနဲ့အစင်ခန်းစားအပြည့်အစုံကိုထုတ်ပြန်တင်တယ်လို့ CNN ရုပ်သံကိုတင်းနည်းနည်းမှာပြောပါတယ်။2016ရွေးကောက်ပွဲစည်းဝေးကာလအတွင်းထရန့်ရွေးကောက်ပွဲစည်းဝေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆွေးနွေးမှုအတိုင်းအတာဒါမှမဟုတ်လေစုံစမ်းစစ်ဆေးရေးကိုဟန့်တားဖို့ရည်ရွယ်ပြီးတမရအနေနဲ့လုပ်ခဲ့သလားဆိုတာဒီကိုရှင်းနေချုပ်ဘာနဲ့သူယုံကအဓိကကျတဲ့တာဝန်ရှိသူတွေနောက်စုံစမ်းရေးမှုမူလနဲ့သူ့ရဲ့အစိုးရရှင်းနေအဖွဲ့တို့ပဲသိရှိထားကြတာပါ